ပြီးခဲ့တဲ့သတင်းပတ်တွင်မြန်မာနိုင်ငံကိုတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လန်းတို့နဲ့တွေ့ဆုံခဲ့ပြီးအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားကိုနိုဝင်ဘာလ22ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်တုတ်တင်ဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတော့ဝန်ကြီးတီလာဆင်ထုတ်ပြန်တဲ့အမေရိကန်အစိုးရရဲ့သဘောထားကြေညာချက်ကိုတော့နိုင်ငံသားဌာနအစ်မြင့်အရာရှိတဦးကတယ်လီဖုန်းကတဆင့်ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
် After a careful and thorough analysis of the available facts the secretary has noted that it is clear that the situation in northern Rakhine state constitutes ethnic cleansing against the Rohingya
ရရှိထားတဲ့အချက်အလက်တွေပေါ်ဂရုတစိုက်တည်တည်ချာချာစစ်ဆေးပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းမှုဖြစ်ပေါ်နေတဲ့အကြောင်းဝန်ကြီးတေလာဆန်ကသတ်မှတ်လိုက်ပါတယ်။အဲ့ဒီကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းဝန်ကြီးကပြောခဲ့ပါတယ်။အဲ့ဒီလိုတာဝန်ယူမှုတာဝန်ခံမှုရှိလာရေးအတွက်မြေပြင်အခြေအနေတွေပေါ်ယုံကြည်ရလောက်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးတွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပြင်အထွေထွေညီလာခံရဲ့လူ့ခွင့်ရေးဆိုင်ရာကော်မတီဖြစ်တဲ့ TAT ကော်မတီမှလည်းအမေရိကန်ကအပြုသဘောဆောင်တဲ့ပံ့ပိုးမှုတွေလှုပ်ဆောင်ခဲ့ပါတယ်။အမေရိကန်ရဲ့ဥပဒေနဲ့အညီပြစ်မှတ်ထားအရေးယူမှုအပါအဝင်တာဝန်ခံမှုရှိလာရေးအတွက်လည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနဲ့ပြည်တွင်းမှာနေရဆွန့်ခွာထွက်ပြေးသွားကြသူတွေအတွက်မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်ဆက်လက်ပံ့ပိုးသွားမယ်ဆိုတာကိုလည်းဝန်ကြီးတီလာဆန်ကရှင်းလင်းစွာပြောကြားထားပြီးဖြစ်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီအစင်းမြင့်အရာရှိကပြောကြားခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ခက်ခဲရှုပ်ထွေးတဲ့ဒီပြည်ပခပြည်လဲရေးအတွက်မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်တမတော်ရဲ့ထောက်ခံအားပေးမှုဟာလည်းအင်မတန်အရေးကြီးတဲ့အချက်ဖြစ်တယ်ဆိုတာကိုအမေရိကန်အစိုးရကအတိအမှတ်ပြုကြောင်းလည်းနိုင်ငံရေးဌာနအစင်းမြင့်အရာရှိကပြောပါတယ်။အမေရိကန်အစိုးရကအခုလိုသဘောထားထုတ်ပြန်ကြေညာတာဟာအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့အတွက်ရည်ရွယ်ချင်းဖြစ်တယ်ဆိုတာကိုဝန်ကြီးတလာဆင်ရဲ့ကြေညာချက်မှာဖော်ပြထားကြောင်းလဲနိုင်ငံရေးဌာနအစိုးရအရာရှိကအခုလိုဆက်ပြောပါတယ
် And I'll just note further from the secretary's statement that the efforts by the United States on this crisis have focused
လက်ရှိရခိုင်ပြည်နယ်ပြည်ပခါပေါ်အမေရိကန်အစိုးရရဲ့အာရုံစိုက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝန်ကြီးဒေလာဆန်ရဲ့ကြေညာချက်ထဲမှာဖော်ပြထားတဲ့တခြားအချက်ကိုလည်းကျွန်မကထပ်ပြောချင်ပါတယ်။အဲဒါကတော့ပထမအချက်အနေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးပဲဖြစ်ပါတယ်။ဒုတိယအချက်ကတော့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေနေရပ်ပြန်လာနိုင်ရေးပါ။တတိယချက်ကရခိုင်ပြည်နယ်အတွင်းစာနာမှုဆိုင်ရာအကူအညီတွေတိုးချဲ့လှုပ်ဆောင်နိုင်ရင်းနဲ့သတင်းမီဒီယာတွေတွားရောက်ခွင့်ရရေးဖြစ်ပါတယ်။နောက်ပြီးတော့ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေအတွက်အရေးယူမှုနဲ့ပြဿနာရဲ့အခြေခံအကြောင်းရင်းကိုရေရှည်ဖြစ်ရှင်းနိုင်မယ့်နည်းလမ်းကိုရှာဖွေရေးတို့အတွက်ဖြစ်ပါတယ်
။အခုလိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျွလွန်နေတယ်လို့ပါကြောင့်တတ်မှတ်ရတယ်လဲဆိုတာနဲ့ပတ်သက်လို့တော့တယ်လီဖုန်းနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲနိုင်ငံသားရေးဌာနကတခြားအစိုးရအရာရှိတူကအခုလိုရှင်းပြပါတယ်။
The term ethnic cleansing is not defined in the context of either international law or domestic law. However, it is a descriptive term and it carries
ethnic cleansing လူမျိုးအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့ဝါဟာရကိုနိုင်ငံတကာဥပဒေမှာရောပြည်တွင်းဥပဒေတွေမှာပါအနက်အဓိပ္ပာယ်ဖွင့်ဆိုထားတာမရှိပါဘူး။ဒါပေမဲ့ဖြစ်ပေါ်နေတဲ့ပြဿနာဟာအရေးကြီးတယ်ဆိုတာကိုသရုပ်ပေါ်လင်းစေတဲ့ဝါဟာရတစ်ခုသာဖြစ်ပါတယ်။ဒါကြောင့်ဒီလိုသတ်မှတ်လိုက်တဲ့အတွက်လှုပ်ဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်တော့မပါဝင်ပါဘူး။ဒါပေမဲ့လည်းဒီကိစ္စအပေါ်ကျွန်တော်တို့အနေနဲ့စိုးရိမ်မှုရှိတယ်ပြဿနာပြည်လဲရေးအတွက်ကူစားပေးလိုစိတ်ရှိတယ်ဒီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုပြောင်းပြန်လုပ်ပြီးထွက်ပြေးသွားရသူတွေသူတို့သဘောနဲ့ဂုဏ်သိက္ခာရှိနေရပြန်နိုင်ရေးအတွက်ဖြစ်ပါတယ
် ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့ဝါဟာရဟာတခြား crime against humanity လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု genocide လူမျိုးရုံးတပ်ဖြတ်မှုစတဲ့ဘော့စနီးယားတပ်ဖွဲ့ခေါင်းဆောင် Ratko Mladic ကို Netherlands နိုင်ငံတဟိမျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာရာဇဝတ်ခုံရုံးကဗိုလ်ထုနှင့်မှာတသက်တကျွန်းစီရင်ချက်ချလိုက်တဲ့ပြစ်မှုတွေလိုနိုင်ငံတကာဥပဒေအရအမတန်ကြီးမားတဲ့ပြစ်ဒဏ်တွေချမှတ်အရေးယူနိုင်တဲ့ပိုပြီးတိကျတဲ့ပြစ်မှုမျိုးမဟုတ်ကြောင်းလဲနိုင်ငံသားရေးဌာနအရာရှိကပြောပါတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်လာတဲ့အကြောင်းရင်းကိုလည်းအစိုးရအရာရှိကအခုလိုဆက်ရှင်းပြပါတယ
် Part of the determination on ethnic cleansing implies a certain intent and planning so not just isolated incidents so I think the determination does
အခုလိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဟာရည်ရွယ်ချက်မထားဘဲရုတ်တရက်ဖြစ်လာတဲ့အကြောင်းအရာတစ်ခုမဟုတ်ပါဘူး။ရည်ရွယ်ချက်နဲ့ကြိုတင်စီစဉ်မှုတွေရှိမှသာဖြစ်လာတယ်လို့ညီညွန်းဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်အခုလိုသတ်မှတ်တဲ့နေရာမှာစီစဉ်မှုတွေစနစ်တကျကြိုတင်ပြင်ဆင်မှုတွေရှိခဲ့တယ်လို့ကျွန်တော်တို့ကဆိုလိုတာဖြစ်ပါတယ်။ဘ ဘယ်အဖွဲ့အစည်းကိုမှလက်ညှိုးထိုးအပြစ်တင်တာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီကိစ္စအတွက်စီစဉ်မှုတွေလှုပ်ဆောင်နိုင်တဲ့အဖွဲ့အစည်းတွေဟာအကန့်အသတ်ရှိနေတာဖြစ်ပါတယ်။ဒီသတ်မှတ်ချက်ကအဲ့ဒီကြိုတင်ပြင်ဆင်မှုနဲ့စီစဉ်မှုတွေကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။
တနည်းအားဖြင့်ဒီကိစ္စမှာပါဝင်ပတ်သက်နေသူတွေအနေနဲ့ဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ရေးအတွက်ဖိအားပေးတဲ့သဘောနဲ့အခုလိုတတ်မှတ်ရခြင်းဖြစ်ကြောင်းလည်းနိုင်ငံရေးဌာနအစိုးရအရာရှိအမျိုးသမီးကပြောပါတယ
်။ One thing that we anticipate is that the sort of determination that this ethnic cleansing has occurred.
အခုလိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပေါ်နေတယ်လို့သတ်မှတ်လိုက်တဲ့အတွက်ကျမတို့ဘက်ကမျှော်လင့်တာကတော့ဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက်သက်ဆိုင်သူတွေအနေနဲ့လှုပ်ရှားရှိတာတွေအမြန်ဆုံးလုပ်နိုင်အောင်ဖိအားပေးရရောက်တယ်လို့မြေပြင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုမြန်မာစစ်တပ်နဲ့အစိုးရဘက်ကအလင်းမြန်တုံ့ပြန်လှုပ်ဆောင်လာအောင်ဖိအားပေးရလဲရောက်စေပါတယ
်။စီးပွားရေးအရာပိတ်ဆို့အရေးယူတာမျိုးဟာထိရောက်မှုမရှိဘူးလို့လည်းအစိုးရအရာရှိကဆက်ပြောပါတယ
်။ The idea of, you know, again levying broad-based economic sanctions is not something that we think is going to be very productive either for getting at accountability or for
စီးပွားရေးပိတ်ဆို့မှုတွေကြဲကြဲပြန့်ပြန့်ချမှတ်တာဟာတာဝန်ရှိသူတွေကိုအရေးယူဖို့လုပ်တဲ့နေရာမှာကောမြန်မာနိုင်ငံပေါ်အမေရိကန်ထားရှိတဲ့ကြေပြန့်တဲ့မျှော်မှန်းချက်တွေအောင်မြင်မှုအတွက်ပါတိတ်အကျိုးရှိမယ်မထင်ပါဘူး
။ဘလို့ပိတ်ဆို့အရေးယူမှုမျိုးချမှတ်တင်တယ်လဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းဝန်ကြီးတယ်လာဆင်ကပြောကြားထားပြီးဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကပြောပါတယ်။2008ခုနှစ်ကချမှတ်ခဲ့တဲ့ Jade ဥပဒေအရမြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်ဗီဇာကန့်တတ်တာအပါအဝင်ပိတ်ဆို့အရေးယူမှုတွေအများအပြားချမှတ်ခဲ့ပြီးဖြစ်ကြောင်းအဲ့ဒီပိတ်ဆို့အရေးယူမှုရဲ့နောက်ဆက်တွဲအဖြစ်နဲ့မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုတွေအပေါ်ကန့်တတ်တာအပါအဝင်တခြားကန့်တတ်ထားချက်တွေလည်းအများအပြားရှိနေကြောင်းလောလောဆယ်မှာတော့လက်ရှိတည်ရှိနေတဲ့ဂျိတ်ဥပဒေတဲ့ကျော်လွန်ပြီးရခိုင်ပြည်ပခါမှာအကြမ်းဖက်မှုကျူးလွန်သူတွေအပေါ်ပြစ်မှတ်ထားပြီးတိကျတဲ့အရေးယူမှုမျိုးထပ်မံချမှတ်နိုင်ရေးအတွက်စဉ်းစားနေကြောင်းလည်းနိုင်ငံသားရေးဌာနအစိုးရအရာရှိကပြောပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Ed Rice ကတော့ကြီးညာချက်ထွက်လာအပြီးနိုင်ပိုင်းအကြမ်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြစ်ပခါတွေမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပေါ်နေတယ်လို့အမေရိကန်အစိုးရကတတ်မှတ်လိုက်တဲ့အပေါ်သူ့အနေနဲ့ကြိုဆိုကြောင်းပြောကြားလိုက်ပါတယ်။အခုလိုတတ်မှတ်လိုက်ပြီးဖြစ်တဲ့အတွက်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်အမေရိကန်အနေနဲ့ပိတ်ဆို့အရေးယူမှုတွေချမှတ်တင်ကြောင်းလဲကယ်လီဖိုးနီးယားပြည်နယ်ကိုစားပြု Republican အောက်လွှတ်တော်အမတ် Edrice ကပြောပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာ ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလက္ခဏာတွေအလုံးရဲ့အလားတန်တူနေကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအနေနဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးနိုင်ငံစလုံးကသက်ဆိုင်ရာအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ် Jeff McCallie ကရန်ကုန်မြို့အမေရိကန်တာဝန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ